အမေရိကန်ပြည်ထောင်စုမြောက်ပိုင်းမီရှိဂန်ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်၃ယောက်သေဆုံးသွားပါတယ်။တရားရုံးကိုရုံးထုတ်လာတဲ့အကျဉ်းသားတစ်ယောက်ကလက်ထောက်ရဲအရာရှိတစ်ယောက်စီကတနတ်ကိုလူယူပြီးတော့ပြစ်ခတ်ခဲ့တာပါ။သေဆုံးသွားသူ၂ယောက်ကတရားရုံးစည်းရေးတွေဖြစ်ကြပြီးတော့နောက်သေဆုံးသွားသူတစ်ယောက်ကတော့တနတ်သမားဖြစ်တယ်လို့ဘာရီယံမြို့နယ်ရဲအရာရှိပေါ်ဘီလီကပြောပါတယ်။လက်ထောက်ရဲအရာရှိလည်းတနတ်တန်ရာရခဲ့ပေမဲ့အသက်အန္တရာယ်မရှိဘူးလို့အာနာရယ်နေကပြောပါတယ်။အရတားတချို့ကိုလည်းစိန့်ဂျိုးဆက်မြို့ကဆေးရုံမှာကုသမှုခံယူနေကြပေမဲ့ဘလို့တန်ရာမျိုးတွေနေလဲဆိုတာရှင်းရှင်းမသိရသေးပါဘူး။ရုံးထုတ်လာတဲ့အကျဉ်းသားကိုချုပ်နှောင်ထားတဲ့အခန်းထဲကနေအနာကတရခွင်စီကိုလက်ထောက်ရဲအရာရှိနဲ့တရားရုံးစည်းရေးနှစ်ယောက်ကခေါ်လာခြင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့ရဲအရာရှိပေဒီကပြောပါတယ်။တရားရုံးအဆောက်အဦးရဲ့တတိယထပ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။အမည်မဖော်တဲ့အကျဉ်းသားဟာတနက်လှုပ်ပြီးတော့မပြစ်ခင်မှာအရင်ထိုးကြိတ်ခဲ့တယ်လို့လည်းပြောပါတယ်။တနက်တရားရသွားတဲ့အနာမှာရှိနေကြတဲ့ရဲတွေရဲ့ပြန်လည်ပြစ်ခတ်မှုကြောင့်အဲ့ဒီအကျဉ်းသားတေဆုံးသွားခဲ့ပါတယ်။ဖြစ်စဉ်အသေးစိတ်ကိုစုံစမ်းစစ်ဆေးနေတယ်လို့ဘာရီယံမြို့နယ်ရဲအရာရှိကပြောပါတယ်ရှင်။